တဲ့တနင်းမျိုးနဲ့ကကျင်းပခဲ့တဲ့မြမရွေးကောက်ပွဲမှာမြို့သားဒီမိုကရေစီဖွဲ့ချုပ်ပါတီအနိုင်ရဖို့အလားအလာကောင်းနေခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံမှာရောက်နေကြတဲ့မြမဒုက္ခသည်နဲ့ရွှေ့ပြောင်းလှုပ်သားတွေဟာမြမနိုင်ငံမှာဆိုးရသည့်ဖြစ်ပေါ်လာတဲ့အခြေအနေတွေကိုအနီးကစောင့်ကြည့်နေကြပါတယ်ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းလှုပ်သားတွေကတော့အစိုးရတစ်ဟာသူတို့ဘဝအခြေအနေတိုးတက်မြင့်မားလာဖို့အထောက်ပံ့ပေးနိုင်မလားဆိုတာနဲ့ပတ်သက်လို့မျှော်လင့်နေကြတာတွေ့ရတယ်လို့ဆိုပါတယ်။တည်င်းတော့ Ron Corbin ရဲ့တည်င်းကိုကိုရဲခေါင်ကပြောပြပေးပါမယ်ရှင်
။ထိုင်းနိုင်ငံမှာမြန်မာဒုက္ခသည်နဲ့ရွှေ့ပြောင်းလှုပ်သားနှစ်သန်းကျော်ရှိခဲ့တဲ့အခုကျင်းပခဲ့တဲ့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲမှာအလွန်နှေးပါးတဲ့အရေးအတွက်ကသာမဲပေးနိုင်ခဲ့ကြတာပါ။ရွေးကောက်ပွဲကော်မရှင်ကအမဲဆန္ဒနယ်ရီရဲ့ရလဒ်တွေကိုထုတ်ပြန်ကြေညာနေချိန်မှာအတိုက်ခံကောင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအများဆုံးအနိုင်ရရှိပြီးဥဆောင်နေခဲ့တဲ့အတွက်ထိုင်းနိုင်ငံရောက်မြန်မာအများစုကတော့အပြောင်းအလဲတစ်ခုဖြစ်လာဖို့မျှော်လင့်နေခဲ့ကြတာပါ။ထိုင်းနိုင်ငံတောင်ပိုင်းဖန်ငှခရိုင်မှာစိုက်ပျိုးရေးနဲ့ငါးဖမ်းလုပ်ငန်းတွေလုပ်ကိုင်တဲ့ရွှေ့ပြောင်းလှုပ်သားတွေကိုအကူအညီပေးနေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအဖွဲ့ကအစီအစဉ်မူကိုမင်းဦးကတော့ထိုင်းရောက်မြန်မာအများပြားဟာအစိုးရတဲ့အဖွဲ့စည်းမဲ့ကိစ္စကိုအလေးထားစောင့်ကြည့်နေကြတယ်လို့ပြောပါတယ်။
Right now the feeling they have is like they just wanted to get a new government or they just want
အခုချိန်မှာသူတို့မှရှိတဲ့ခံစားချက်ကတော့အစိုးရတည်တည်းတက်လာတာကိုမြင်ကျင်နေကြတာပါပဲသူတို့ဟာ NLD ပါတီအနိုင်ရသွားတာကိုအထူးပဲမြင်ကျင်နေကြပါတယ်ဒါပေမဲ့ဒီကအလုပ်သမားတွေအတွက်ကတော့အနာဂတ်မှာတက်လာမယ့်အစိုးရတည်းကသူတို့ကိုဘယ်လိုအကူအညီပေးနိုင်မလဲဆိုတာမျိုးပဲစဉ်းစားကြပါတယ်
ထိုင်းနိုင်ငံဟာမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ပြည်ပခါတွေကနေထွက်ပြေးလာကြတဲ့ဒုက္ခတွေအများစုအဓိကခိုလုံရနိုင်ငံလည်းဖြစ်ပါတယ်။ထိုင်းနိုင်ငံအနောက်မြောက်ပိုင်းကမဲဆောက်မြို့မှာကရင်လူမျိုးဆရာဝန်စင်တီရာမောင်ဟာတစ်နှစ်ကိုအနည်းဆုံးလူနာ 33,000 လောက်ထိပြည်စုကူတာပေးနေရတဲ့မဲတော်စည်းကမ်းကိုစီမံခန့်ခွဲနေပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေကိုအနီးကပ်စောင့်ကြည့်ဖို့လိုတယ်လို့သူကလည်းပြောပါတယ
်။ Same time we still have to continue monitoring.
ကျမတို့အနေနဲ့ရွေးကောက်ပွဲနောက်ပိုင်းမှာ3လလောက်ထိဆက်ပြီးစစ်တပ်နဲ့အရဲသားတွေရဲ့ဆက်ဆံရေးစစ်တပ်နဲ့အစိုးရတွေရဲ့ဆက်ဆံရေးအခြေအနေတွေကိုဆက်ပြီးစောင့်ကြည့်နေဖို့လိုပါတယ်။ဒါ့အပြင်အစ်စ်ဖြစ်လာတဲ့အစိုးရဟာနိုင်ငံထဲမှာအပြစ်ခတ်ရစေးသဘောတူညီချက်တွေကိုဘယ်လိုကင်တွယ်မလဲဆိုတာကိုလည်းစောင့်ကြည့်ဖို့လိုပါတယ်။ဒါတွေအားလုံးကိုကျမတို့အနီးကပ်လေ့လာစောင့်ကြည့်ဖို့လိုတာပါ။
ဒေါက်တာစင်တီယာမောင်ကတော့အစိုးရအသက်ဟာနိုင်ငံရဲ့ကျန်းမာရေးကဏ္ဍပြည်ဝင်ပြောင်းလဲရေးလုပ်ပေးပြီးကျန်းမာရေးဝန်ဆောင်မှုအခြေခံအဆောက်အဦတွေတိုးတက်လာအောင်လုပ်ပေးနိုင်မယ်ဆိုရင်ပြည်သူတွေအနေနဲ့လိုအပ်တဲ့ကျန်းမာရေးဆောင်ရှောက်မှုတွေခံယူဖို့ထိုင်းနိုင်ငံအထိနေဆက်ဖြတ်ကျော်ပြီးတွားရောက်စရာမလိုတော့ဘူးလို့မျှော်လင့်နေပါတယ်။ထိုင်းရောက်မြန်မာအများစုကတော့1990ခုနှစ်ရွေးကောက်ပွဲမှာ NLD ပါတီကအပြတ်အသတ်အနိုင်ရခဲ့ပြီးမဲ့အာနာသိမ်းထားတဲ့စစ်တပ်ကရွေးကောက်ပွဲရလဒ်တွေကိုပယ်ဖြတ်တာကိုခုထိမမေ့နိုင်ကြသေးပါဘူး။ဒါကြောင့်ကိုမင်းဦးကသူ့အနေနဲ့တန်မြတ်ရှိသေးပဲလို့လည်းပြောပါတယ်
။ Even though now we is like confirmed NLD has won but we stay in
အခု NLD ပါတီကနိုင်နေတယ်ဆိုတာသိကြနေပေမဲ့ကျွန်တော်တို့ကတော့စစ်တပ်က NLD ကိုရှော့ရှော့ရှူရှူအာနာလွှဲပေးခြင်းစိတ်ရှိပါမလားဆိုတာကိုတန်မြတ်ရှိနေပါတယ်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အမတ်နေရာအများစုအနိုင်ရဖို့တေချာသလောက်ဖြစ်နေချိန်မှာတော့အမျိုးသားပြန်လည်တည်မြဲရေးသဘောထားကိုအခြေခံပြီးတမရော်ကာကွယ်ရေးဦးစီးချုပ်တမရနဲ့လွတ်တော်နာယကတို့နဲ့တွေ့ဆုံဆွေးနွေးခွင့်ပြုဖို့ဒေါအောင်ဆန်းစုကြည်ကစာရေးပြီးခွင့်ပြုချက်တောင်းခံတာကိုအားလုံးကလက်ခံလိုက်ပြီးဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ညနေ6နာရီအထိနောက်ဆုံးထွက်တဲ့ရလဒ်တွေအရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာအမျိုးသားလွတ်တော်မှာ89နေရာ၊တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်တွေမှာ234နေရာနဲ့ပြည်သူ့လွတ်တော်မှာအမှတ်နေရာ198နေရာတက်မနေရထားပြီလို့လည်းသိရပါဗျ။